အီတလီနိုင်ငံမှာတော့ပထမဆုံးအမျိုးသမီးဝန်ကြီးချုပ်အဖြစ်ဂျော်ဂျီယာမီလိုနီဒီကနေ့ကျန်းသစ္စာကျင်းဆိုပါရယ်ဒုတိယကမ္ဘာစစ်နောက်ပိုင်းအီတလီရဲ့ပထမဆုံးလက်ရဆုံးအစိုးရကိုဦးဆောင်မှာဖြစ်ပါရယ်ဒီကနေ့သမ္မတအိမ်တော်မှာသမ္မတဆာဂျီယိုမက်တရယ်လာရဲ့ရှေ့မှောက်အစိုးရဝန်ကြီး24ဦးနဲ့အတူဝန်ကြီးချုပ်တစ်မီလိုနီကျန်းသစ္စာကျင်းဆိုခဲ့ပါရယ်လွန်ခဲ့တဲ့စနစ်ကသူပူးတွဲတည်ထောင်ခဲ့တဲ့ Brothers of Italy အီတလီညီတော်များပါတီဟာဖက်ဆစ်ဝါဒီလက်သက်တွေကနေဆင့်သက်လာတဲ့ပါတီဖြစ်ပါရယ်ပြည်ကလေးလာကနိုင်ငံတော်ဝန်ချင်းပါခဲ့တဲ့ရွေးကောက်ပွဲဒီမှာသူ့ပါတီကထိတ်ဆုံးကနေအောင်ပွဲခံခဲ့တာပါမြို့ပေါင်းဆိုရတဲ့ထဲမှာတော့ဒီပါတီနဲ့အတူဝန်ကြီးချုပ်ဟောင်းမာတေယိုဆယ်ဗီနီရဲ့လက်ရာဆွန်ပါတီနောက်ဝန်ကြီးချုပ်ဟောင်းဆယ်ဗီယိုဘာလူစကိုနီဦးဆောင်တဲ့တမယိုးကျကွန်ဆာဗေးတစ်ပါတီဖော်ဇာအီတလီယာတို့ပါပါတယ်ဝန်ကြီးချုပ်တဲ့မီလိုနီဟာအမျိုးသားအကျိုးစီးပွားနဲ့မကိုက်ညီတဲ့EU ဥရောပသမဂ္ဂရဲ့မူဝါဒတွေကိုလက်ခံမှာမဟုတ်ဘဲအမျိုးသားအကျိုးစီးပွားကိုပဲအလေးပေးသွားမယ်လို့ပြောဆိုမဲ့ဆွဲခဲ့တဲ့သူပါ။သူဟာ EU ဘျူရိုကရေစီရန်ရည်တွေကိုစန့်ကျင်ပြောဆိုလေးရှိသူလည်းဖြစ်ပါရဲ့ရှင်။